ချင်းပြည်နယ်ထန်တလန်မြို့နယ်တဝိုက်မှာပြီးခဲ့တဲ့တရင်မှာတဲ့စစ်ကောင်စီရဲ့လီချောင်းတိုက်ခတ်မှုကြောင့်လူသေးဆုံးဒဏ်ရာရတာဖျားချောင်းတချို့ပျက်စီးခဲ့တာနဲ့ဒုက္ခတွေအများပြားနဲ့ဆက်သိမ်းရှုံရတဲ့အခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီတာဝန်ရှိသူတွေထိရောက်စွာအရေးယူပေးဖို့အမေရိကန်အရှေ့ဘက်ကျန်းမေရီလန်းပြည်နယ်ချင်းတိုင်းသားများအဖွဲ့ CAM ကအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့ဘူရူနီကတွားရောက်သွေးဆုံတောင်းဆိုခဲ့ပါတယ်။ဒီအကြောင်းဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ပြောပြပါမယ်။
တန်တလန်မြို့နယ်ခွာဖိုးရွာကိုစစ်ကောင်စီတပ်တွေကမတ်လ30ရက်နေ့မှာလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်အရသာပြည်သူ9ဦးသေဆုံးပြီး12ဦးဒဏ်ရာရရှိကာနေအိမ်18လုံးပျက်စီးသွားရတယ်လို့ခရီးရန်ဖျားကျောင်း2ကျောင်းလည်းပျက်စီးခဲ့ရတယ်လို့ဒေသခံမျက်မြင်တွေကိုကိုကပြီးမေရီလန်းချင်းတိုင်းသားများအဖွဲ့ CAM အဖွဲ့ကသတင်းထုတ်ပြန်ထားတာပါစစ်ကောင်စီတပ်တွေရဲ့ဒီလုပ်ရက်နဲ့ပတ်သက်လို့ပြင်းထန်စွာအရေးယူတန်ခတ်မှုတွေလုပ်ပေးဖို့ CAM ဒါရိုက်တာဦးဇိုသုံးမုံနဲ့အတူလက်ရှိမြောက်ကယ်ရိုလိုင်းနာပြည်နယ်မှာနေထိုင်သူခွာဖိုးရွာဇာတိသင်းအုပ်ဆရာအာရွန်ဒေါ့ခ်အာရိုနှစ်ဦးကနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့အမေရိကန်သမ္မတနဲ့နိုင်ငံသားရေးဝန်ကြီးတို့ရဲ့အကြံပေးပုဂ္ဂိုလ်ရာရှက်ဟူစိန်ကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနမှာတွားရောက်တွေ့ဆုံတိုက်တွန်းခဲ့ကြောင်း CM ဒါရိုက်တာဦးစုသုံးမုံက VOA ကိုပြောပါတယ
်ကျွန်တော်တို့တွားတွေ့ရတဲ့ရချက်က US အစိုးရကိုကျွန်တော်တို့တောင်းဆိုတယ်အခုချင်းပြည်နယ်မှာဆိုရင်တစ်ကောင်စီကလည်းဘုံကျဲတိုက်ခိုက်တာကိုသာစီဖို့ကူညီဖို့ကျွန်တော်တို့တစ်ချက်တောင်းဆိုတယ်။နောက်တစ်ချက်ကတစ်ကောင်စီကလည်းဘုံကျဲပြီးတော့တိုက်ခိုက်ပြီးတော့လူတွေဆုံးသွားတာကို US အစိုးရကလည်းပြင်းပြင်းထန်ထန်ချုပ်ချဖို့ကျွန်တော်တို့တောင်းဆိုတယ်။နောက်တစ်ချက်ကတော့အခုလိုချင်းပြည်နယ်မှာလူမဆန်တက်ပြက်ပြီးတော့လေချောင်းနဲ့တိုက်ခိုက်လာတဲ့အဓိကတာဝန်ခံကအနောက်မြောက်ပိုင်းတိုင်းတိုင်းမှုဘူချုပ်တန်းထိုက်ကို US အစိုးရအနေနဲ့အရေးယူစေချင်တယ်ပြီးတော့အခုလိုဆက်လက်ပြီးတော့တိုက်ခိုက်တဲ့အတွက်ကျွန်တော်ချင်းတွေဟာတတော်လေးထွက်ပြေးကြတယ်အဲ့လိုထွက်ပြေးပြီးတော့တင်းဆောင်တဲ့ကျွန်တော်ချင်းတွေကိုလည်းလူသားချင်းစာနာဖို့အခုထောက်ပံ့ဖို့ဆိုပြီးတော့ကျွန်တော်အဓိကအချက်လေးချက်ကိုတောင်းဆိုပါတယ်
ဒီလိုတောင်းဆိုမှုနဲ့ပတ်သက်လို့ဘရာရှင်ဟူစိန်ကတာဝန်ရှိသူတွေကိုဆက်ပြီးတော့တင်ပြသွားမယ်လို့ဦးစိုးသုံးဖုံကပြောပါတယ်
။သူကတော့တော်တော်လေးဟိုနားထောင်တယ်၊စိတ်ဝင်စားတယ်။ဒါပေမဲ့ကျွန်တော်တို့မျှော်လင့်တာကတော့သူ့အနေနဲ့အဲ့ဒီလိုလူမဆန်တဲ့တိုက်ခတ်မှုလိုမျိုးကိုပြင်းပြင်းထန်ထန်ရှုတ်ချတယ်၊သို့ရဟာမျိုးသတင်းထုတ်ပြန်တဲ့ဟာမျိုးတော့ထွက်လာဖို့တော့ကျွန်တော်မျှော်လင့်ပါတယ်။
ချင်းပြည်နယ်ပါဝင်စကိုင်းတိုင်းမကွေးတိုင်းမှာစစ်ကောင်စီတပ်ရဲ့နေမြေရှင်းလင်းရေးဖြစ်စဉ်တွေအတွင်းဒေသခံပြည်သူတွေဟာအိန္ဒိယနယ်စပ်ကိုစစ်ဘေးဒုက္ခသည်တွေအဖြစ်နဲ့ထွက်ပြေးခိုလုံရလိရှိတာပါအခုတစ်ချိန်တန်တလန်မြို့နယ်တဝိုက်ကစစ်ရှောင်ပြည်သူတွေအတွက်လူသားချင်းစာနာတဲ့အကူအညီတွေကိုဓာတ်ရိုက်ရရှိနိုင်ဖို့အမေရိကန်အစိုးရကဂျားဝင်ဆောင်ရွက်ပေးဖို့တိုက်တွန်းခဲ့တယ်လို့ဦးစိုးသုံးမုံကဆိုပါတယ
်ပြည်တွင်းကနေထောက်ပံ့မှုဆိုတာလေလမ်းကြောင်းတော်တော်လေးချင်းပြင်းနဲ့ရောက်ဖို့ခက်ခဲရှိတယ်။ဒါကြောင့်မို့ကျွန်တော်တို့ကတော့အိန္ဒိယဒီမီဇိုရမ်ကနေဒီနယ်စပ်ကိုဖျက်ပြီးတော့ထောက်ပံ့မှုလိုမျိုးကိုကျွန်တော်ဖြစ်စေချင်တယ်။အဲ့ဒီလိုမျိုးဖြစ်ဖို့ဆိုရင်ဒီအမေရိကန်အစိုးရအနေနဲ့အိန္ဒိယအစိုးရကိုပို့ပြီးတော့ခင်ကပ်ဖို့လိုတယ်။အခုထိတော့အဲ့အစီအမံရောက်သေးဘူး။အခုချင်းပြင်းနဲ့တခုတည်းမဟုတ်ဘူးရှေ့ဆောင်တွေကစကိုင်းတိုင်းဖက်ကလည်းပါတယ်မကွေးကလည်းအဲ့ဒီဖက်ကိုရောက်လာတယ်လို့ကျွန်တော်သိရတယ်။အဆုံးမ US ဆိုရကနေရှေ့ဆောင်တဲ့ကူညီမှုကိုပို့ပြီးတော့အဲ့လိုလုပ်ဖို့စဉ်အိန္ဒိယဆိုရကိုပို့ပြီးတော့ချင်းကပ်ဖို့လိုတယ်
။ကုလသမဂ္ဂအဖွဲ့အစည်းတွေကတဆင့်ဒုက္ခသည်တွေထိရောက်တဲ့အကူအညီတွေရရှိနိုင်ဖို့အိန္ဒိယအစိုးရရဲ့ခွင့်ပြုချက်လိုအပ်တယ်ဆိုပေမဲ့အိန္ဒိယဘဟုအစိုးရရဲ့သဘောထားကဘယ်လိုရှိပါသလဲ။အိန္ဒိယနိုင်ငံမှာဆယ်စုနှစ်နဲ့ချီနေလာခဲ့တဲ့မြန်မာရေးသုံးသက်သူဒေါက်တာတင့်ဆွေကအခုလိုမြင်ပါတယ
်အဲအိန္ဒိယလက်ရှိအစိုးရရဲ့ဗမာနိုင်ငံပေါ်ထားတဲ့သဘောထားကတော့ပေါ့နော်စစ်ကောင်စီတင်းကလေးကစကလေးကတော့စိတ်ပျက်စရာကောင်းတဲ့ policy အတိုင်းရည်တည်ခဲ့ပါတယ်ကံအားလျော်စွာပဲမီဇိုရမ်ပြည်နယ်ကမီဇိုရမ်အစိုးရကတော့ဗမာပြည်လာတဲ့လူတွေပေါ်မှာအမှန်တမ်းဟိုအိရှကောင်ပီတာဆိုတာဆက်ဆံလာခဲ့တဲ့အတွက်ကျေးဇူးတင်ချာကောင်းတယ်ဒါပေမဲ့ဘ ਹੁ အစိုးရကမလိုက်လျော်ပါဘူးကောင်းတာတစ်ချက်ကတော့ပြီးခဲ့တဲ့တပတ်နှစ်ပတ်အတွင်းမှာဒီမီဇိုရမ်ပြည်နယ်ရဲ့မြောက်ဖက်ပါရှိတဲ့မဏိပူပြည်နယ်ကနေပြီးတော့ဗမာဒုက္ခသည်တွေအတွက်လူ 9,000 လောက်ဆန်းတဲ့လုံခြုံရေးစခန်းတစ်ခုကိုသူကခွင့်ပြုလိုက်တယ်။ဒါလည်းပြည်နယ်ရဲ့သဘောထားပဲဖြစ်ပါတယ်။အဲ့တော့ UNHCR တို့ကဝကူလသမဂ္ဂစသဖြင့်အဖွဲ့အစည်းတွေကတော့အိန္ဒိယအစိုးရဗဟိုအစိုးရကခုမပြော